မန္တလေးလူငယ်တင်တန်းကျောင်းမှာထိမ့်သိမ်းထားစဉ်တွင်ထွက်ပြေးသွားတဲ့လူငယ်5ဦးကိုပြန်လည်ဖမ်းဆီးရမှာ2ဦးသေဆုံးခဲ့တဲ့အမှုကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကစတင်စစ်ဆေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါ။အရှိမရောက်သေးတဲ့ပြစ်မှုကျူးလွန်သူတွေကိုထိမ့်သိမ်းထားတဲ့မန္တလေးလူငယ်တင်တန်းကျောင်းကထွက်ပြေးသွားသူလူငယ်တွေကိုအာဏာပိုင်တွေလိုက်လံဖမ်းဆီးရကနေ2ဦးသေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့လူမှုဝန်ထမ်းဦးစီးဌာနကတာဝန်ရှိသူတွေကဒီကနေ့ပဲစစ်ဆေးမှုတွေစတင်ခဲ့ကြတာပါ။လူငယ်2ဦးသေဆုံးမှုနဲ့ပတ်သက်လို့စုံစမ်းတွေ့ရှိချက်တွေကိုတော့နောက်ပိုင်းမှာထုတ်ပြန်သွားမယ်လို့လည်းအမျိုးသားလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးလှမြင့်ကပြောပါရယ်
။အချိန်နှီးမအောင်ပြောင်းသွားတာပဲ။ပြန်လာတဲ့ဆွေတော့တိလန်တော့တွေ့ရပေါ်မူတည်ပြီးတော့သက်ဆိုင်ဝန်ကြီးဌာနနဲ့ဆက်ဆက်မှာပေါ့နော်။ statement တွေပဲထုတ်ဖို့လိုတယ်ဆိုရင်ထုတ်မှာပေါ့။သူကဘလို့အချိန်နှီးကြောင့်ဒီခရင်းတော့ပြီးသွားတယ်ဆိုတော့ရမ်းသိကျင်တာပေါ့အင်္ဂလိပ်လေ။
ပြီးခဲ့တဲ့နှစ်တည်းကမုံရွာမြို့မှာလူရဲမှုနဲ့ဖမ်းဆီးခံခဲ့ရတဲ့လူငယ်9ဦးကိုတရားရုံးကထောင်ဒဏ်2နှစ်စီအပြစ်ပေးခဲ့ပေမဲ့အရွေးမရောက်သေးသူတွေအဖြစ်မန္တလေးလူငယ်တင်တန်းကျောင်းကိုပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကပို့ခဲ့တာပါ။အဲ့ဒီအထက်က5ဦးဟာတင်တန်းကျောင်းကိုရောက်ပြီး9ရက်အကြာမှာပဲထွက်ပြေးခဲ့တာကြောင့်တာဝန်ရှိသူတွေကလိုက်လံဖမ်းဆီးချိန်မှာပဲဒဏ်ရာရပြီး2ရက်တည်ဆုံးခဲ့တာပါ။ထွက်ပြေးတဲ့နေ့မှာပဲတဦးတည်ဆုံးပြီးနောက်တဦးကလည်းဗုဒ္ဓဦးနေ့ကထပ်မံတည်ဆုံးသွားသလိုဒဏ်ရာရသူနောက်2ဦးကိုလည်းစီရင်တင်ထားရပါတယ်။လူငယ်နှစ်ဦးသေဆုံးမှုအတွက်တင်တန်းကျောင်းတာဝန်ရှိသူတွေကတော့မန္တလေးတိုင်းချင်းအေးတာဆန်မြို့နယ်အမှတ်8ရဲစခန်းမှာတည်မှုတည်ခင်းနဲ့အမှုဖွင့်ထားပါတယ်။တည်ဆုံးသွားသူမောင်ခိုင်စော်ထွန်းရဲ့အကိုဖြစ်သူကိုကျော်စွာလင်းကတော့ညီဖြစ်သူရဲ့အလောင်းမှာပြင်းထန်တဲ့ထိခိုက်ဒဏ်ရာတွေတွေ့ရတယ်လို့ပြောပါတယ်
။ဒီကလေးကိုရိုက်တာလည်းဟိုကလုံးနဲ့ရိုက်တာမဟုတ်ဘဲနဲ့ဝတ်ထမ်းများနဲ့ရိုက်တာလို့ပြောရကြ။အဲ့လိုရှင်းတာတော့တွေ့တယ်ကျွန်တော်တို့လုံးနဲ့ရိုက်တာမဟုတ်ပါဘူးလေ။ဟိုဝတ်ထမ်းများနဲ့ရိုက်တာလေ။ဘာသာများနဲ့ရိုက်ရဆိုလို့ရှိရင်အယိုးရကြိုးစားအကြောင်းမရှိပါဘူး။ဆရာကြီးပြောတာကတန်တုံးနဲ့ရိုက်တာပါလို့ပြောသွားတယ်။အဲဒီရင့်ပြစ်တာတယ်ဟိုမှာ။အဲနိုင်ဟိုးကြိုးတယ်လက်ချောင်းကွဲတယ်။နိုင်ဟိုးကြိုးပြီးတော့ဟိုဟာအတော့ကိုအယိုးကသွားကြည့်ရတာ။ဆရာဝန်ပြောတာ
။စစ်စစ်ချက်ထွက်ပေါ်လာတဲ့အခါတရားမျှတမှုရအောင်ကြိုးပမ်းသွားမယ်လို့လည်းအကိုဖြစ်သူကိုကျော်စွာလင်းကပြောပါရတယ်။လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ညီမြချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတော့လူငယ်တွေကိုပြုပြင်ထိန်းသိမ်းရမယ့်နေရာမျိုးမှာအခုလိုဖြစ်ရမျိုးတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့အရေးကြီးတယ်လို့သုံးသပ်ပါရတယ်။
ဒီလူငယ်တင်တန်းကျောင်းဆိုတာကတော့ကလေးသူငယ်တွေကိုဇာတိတပြန်ပြီးတော့ကောင်းမှုအတွက်ပြုပြင်တဲ့စခန်းမျိုးဖြစ်တယ်။ဒါပေမဲ့ဒီကိစ္စမှာကျွန်တော်ကြည့်တဲ့အခါမှာပြုပြင်စခန်းမှာတာဝန်ရှိတဲ့တင်တန်းကျောင်းမှာတာဝန်ရှိတဲ့သူတွေကကလေးတွေပေါ်မှာဒီကလေးနဲ့မလိုက်ညီတော့ဆက်ဆံမှုတွေလှုပ်ဆောင်နေဆိုတဲ့အခြေအနေမျိုးတွေကျွန်တော်တွေ့ရတယ်။စုံစမ်းစစ်ဆေးမှုတွေကျွန်တော်တို့လှုပ်ဆောင်တဲ့အထီးတော်မရှိနေပေမဲ့ပြရှိမြအချက်ကိုပြောမယ်ဆိုရင်တော့သူတို့ရဲ့ကင်တွယ်ပုံကကလေးတွေအတွက်ကျွန်တော်တို့အနည်းဖြစ်နိုင်တဲ့ခြေနေမျိုးကလေးနဲ့မကိုက်ညီတော့စီကံမျိုးဒါမှမဟုတ်လို့ရှိရင်ကင်ပြဖြစ်ရှင်းတဲ့ပုံစံကနီးလမ်းမကျတဲ့ပုံစံမျိုးဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီကလေးသူငယ်ဆိုင်ရာအခွင့်အရေးမှာပဲဖြစ်ဖြစ်ကျွန်တော်ပြောထားတာဘာပြောလဲဆိုတော့ဒီလိုမျိုးဂေးဟာတွေမှာတင်တန်းကျောင်းတွေမှာရောက်တဲ့ကလေးတွေရဲ့အခြေအနေကိုပုံမှန်စစ်ဆေးနိုင်ခွင့်ကြည့်ရမယ်ဆိုတော့ဒါကိုထောက်ပြတာပါ။အဲ့တော့သူတို့ချထားတဲ့စီကံတွေကကိုက်ညီရလားဆရာဆရာမတွေမတဝင်းနှန်းနေရဲ့လုံဆောင်မှုတွေရောကလေးနဲ့ဟိုအကျိုးရှိရလားဒါကိုစုံစမ်းစစ်ဆေးတဲ့အရာမျိုးရှိဖို့အတွက်ကလေးသူငယ်ဆိုင်ရာခွင့်ရေးမှာလည်းအတိအကျဖော်ပြထားပြီးသားပါအခုဖြစ်သွားတဲ့ကိစ္စကိုကျွန်တော်တို့ကတော့ပြောဆိုခြင်းတဲ့ကိစ္စတခုကတော့တန်ဖိအားရှိစရာလိုအပ်တာတဲ့ပို့ပို့ပြီးတော့ကြီးမားတဲ့ဆက်ဆံမှုတွေရှိနေဆိုတော့ကျွန်တော်တို့တွေ့ရတယ်ဒါကြောင့်မလို့အမြန်ဆုံးစုံစမ်းစစ်ဆေးပြီးတော့လုံဆောင်ပေးဖို့လိုအပ်ပါတယ်
လူ့အခွင့်အရေးကော်မရှင်အနေနဲ့လည်းထုတ်ပြန်ချက်တွေတွေမကပဲဥပဒေမဲ့လောက်ရက်တွေကိုထိထိရောက်ရောက်တားဆီးနိုင်အောင်ကြိုးပမ်းဖို့လိုအပ်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါရယ်။လက်တလုံးမှာတော့လူငယ်နှစ်ဦးသေဆုံးမှုအတွက်တင်တန်းကျောင်းတာဝန်ရှိသူတွေကမန္တလေးတိုင်းချင်းအေးတာဆန်မြို့နယ်အမှတ်8ရဲစခန်းမှာတည်မှုတည်ခင်းနဲ့အမှုဖွင့်ထားပါရယ်ရှင်။ကျွန်မဣတနာထွန်းပါရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါရယ်။